ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွင်မှအင်တာနက်တွေပိတ်ထားတာအဆုံးတက်ဖို့တောက်ဆိုဆန္ဒပြခဲ့တဲ့ကြပြဆရာမောင်ဆောင်ခောက်ကိုတရားရုံးကတန်ငွေပေးဆောင်ဖို့စီရင်ချက်ချလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါရခိုင်နယ်ချင်းပြည်နယ်တွင်မှအင်တာနက်ဆက်သွယ်မှုတွေပိတ်ထားတာတွေကိုပြန်ဖွင့်ပေးဖို့စွန်းလ17ရက်နေ့ကရန်ကုန်မြို့မှာငိုင်းချမ်းစွာဆန္ဒပြလှုပ်ရှားခဲ့တဲ့လွတ်လပ်စွာထောက်ဖော်ခွင့်အရေးလှုပ်ရှားသူကပြဆရာမောင်ဆောင်ခါကိုငိုင်းချမ်းစွာစုဝေးခွင့်ကိုစီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်19ချိုးဖောက်မှုအတွက်တန်ငွေကျပ်3000ပေးဆောင်ဖို့ကြောက်တရားမြို့နယ်တရားရုံးကဒီနေ့ပဲအမိန့်ချလိုက်တာပါလက်နက်ကင်ပလီပခါတွေကြောင့်လောင်ချောင်ရဲအကြံပြချက်နဲ့အာဏာပိုင်တွေကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာအင်တာနက်တွေဖြတ်တောက်ထားတာဟာလူတက်မှုတွေနဲ့ရာဇဝတ်မှုတွေကိုဖုံးကွယ်ဖို့လားဆိုတဲ့စာတမ်းပါပိတ်ဆတွေကိုစုလေဖျားအနီးကုန်းကြော်တရားပေါ်မှာချိတ်ဆွဲဆန္ဒပြခဲ့တဲ့ပြစ်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။မောင်ဆောင်ခါကတော့တရားရုံးဆုံးဖြတ်ချက်ဟာမမျှတဘူးလို့ဒီကနေ့စီရင်ချက်အပြီးမှာ VOA ကိုပြောခဲ့ပါတယ်
။ကျွန်တော်တို့ကတော့ဒီအမေပေါ်မှာဒီနေ့ဆရာအကြောင်းမရှိနေဘူး။ဘာလို့လဲဆိုတော့နံပါတ်1ကဟို nation key ကိုပြောရအောင်လေကျွန်တော်တို့ကသူ့ဝေးခဲ့တာတီတန်းနဲ့လေခဲ့တာတိကျတဲ့နေတိုင်းခဲ့တာမျိုးမဟုတ်ဘူး။ဒီကနေ့ဖြစ်တဲ့ကိုယ့်ရဲ့ team ယူဆမှုကိုတောင်းသူ့ကိုယ့်ရဲ့တောင်းဆိုလဲဟာကိုပေါ့နော်ဒီအဲပိတ်ရှာပေါ်မှာရေးပြီးတော့လူခုကုန်းများမှာတွားရောက်ချေပြေးခဲ့တာလေဖြစ်တယ်။ဟောကျွန်တော်အနေနဲ့တော့ဒါဟာဥလီလန်ကျောင်းရမှာရင်းတော်တရားစစ်ဆေးမှုဖြစ်တယ်လို့ကျွန်တော်သုံးတယ်။အဲ့တော့ဒီနေ့တရားရုံးရဲ့နေ့ပေါ်မှာကျွန်တော်ကကျင်းနေမှုမရှိဘူးနော်ဒီနေ့ဆရာမရှိဘူး။
တရားရုံးဆုံးဖြတ်ချက်အရမောင်ဆောင်ခါကတန်ငွေ3000ပေးဆောင်ရမှာဖြစ်ပြီးမပေးဘူးဆိုရင်တော့ထောင်ဒဏ်15ရက်ကြက်ခံရမှာဖြစ်ပါတယ်။မောင်ဆောင်ခါကတော့တရားရုံးရဲ့စီရင်ချက်ကိုသဘောမတူပေမဲ့ဆုံးဖြတ်ချက်အတိုင်းတန်ငွေပေးဆောင်ခဲ့တယ်လို့ပြောပါတယ်။တရားရုံးကအပြစ်ရှိကြောင်းဆုံးဖြတ်ပြီးပြစ်ဒဏ်ချမှတ်ခဲ့ပေမဲ့လည်းလွတ်လပ်ခွင့်တွေရရဲဆက်လက်လှုပ်ရှားသွားမယ်လို့လည်းလွတ်လပ်စွာဖော်ထုတ်ပြောဆိုခွင့်တွေတော့လှုပ်ရှားနေတဲ့အတန်ဖွဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့မောင်ဆောင်ခါကပြောပါတယ်။
ဆက်မှာကလူခွေချိုးပေါက်ခံရမှုရှိတယ်။အဲ့ဒီလူခွေချိုးပေါက်ခံရမှုကိုပေါ်တော့ပြောကြတဲ့လူတွေကလူခွေချိုးပေါက်မှုဆက်ခံရတယ်။အဲ့တော့သူတို့ရဲ့မူလပြောကြတဲ့ဒီပေါ်မှာသူရပြီးမဆိုင်ဘူးဒီလူသူတင်နေပြီးတော့ဒီလိုပြောတဲ့သူတွေလည်းနောက်မပြောရအောင်ဒီလိုပြောချင်မှုရင်းတန်တော့ဒီလိုမတရားတဲ့ဥပဒေတွေဆက်လက်သုံးဆက်ပြီးတော့ဖန်ကြီးထောင်ဆတာရုပ်တယ်လို့ပဲကျွန်တော်အမြင်တယ်။အဲ့တော့ဒီကိစ္စပေါ်မှာသူရနေတယ်တကယ်ဒီမိုကရေစီကိုတကယ်တော့အရင်ကနောက်တစ်ခါကျတော့လူခွေကိစ္စရဲ့ဒီပေါ်မှာအလေးနဲ့ထားတင်နေဆိုရင်လူလူရဲ့ဒီလွတ်လပ်စွာသူ့ပေါ်သူစုခြင်းကိုအပြေအဝအကာအကွယ်ပေးဖို့လိုအပ်မယ်လို့ကျွန်တော်မြင်ပါတယ်ဗျ။
အမှုမှာကပြဆရာမောင်ဆောင်ခါအတွက်လိုက်ပါအကျိုးဆောင်ပေးခဲ့တဲ့တရားလွှတ်တော်ရှင်နဲ့ဦးသက်စောအောင်ကလည်းတရားရုံးဆုံးဖြတ်ချက်အပေါ်အခုလိုမှတ်ချက်ပေးပါတယ်
။မိုကရေစီကိုတွားနေတဲ့အစိုးရတရက်အနေနဲ့ကဟိုနိုင်ငံရေးထူဖို့လိုမယ်။ဒီတောင်းဆိုချက်တွေကနိုင်ငံသားတွေအတွက်တောင်းဆိုတာလားအကျိုးရှိဖို့တောင်းဆိုတာလားအကျိုးမရအောင်တောင်းဆိုတာလားဒီပေါ်သုံးသပ်ပြီးတော့ဒီဥပဒေလက်ချင်းချင်းနဲ့ပြင်ဆင်ရမှာပေါ့နော်ဒီလွတ်လပ်စွာပို့ပေါ်ခွင့်နဲ့ပတ်သက်တဲ့ရင်းစုဒီဥပဒေပေါ်ဝင်တခြားသောဥပဒေတွေဒီသာပြန်ပြင်ရမယ့်ဟာအများကြီးရှိတယ
်ရခိုင်နယ်ချင်းပြည်နယ်တွင်မှတစ်နှစ်ကြာအင်တာနက်အဆက်အသွယ်တွေဖြတ်တောက်ထားတာကိုအစိုးရကပြန်ဖွင့်ပေးလိုက်ပေမဲ့မြန်နှောင်းမြေ 4G အစား 2G သာရတဲ့အတွက်အင်တာနက်ဆက်သွယ်မှုတွေမရတဲ့လောက်ဖြစ်နေဆဲပါမောင်ဆောင်ခါကတော့အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝရတဲ့အထိဆက်လက်လှုပ်ရှားသွားမယ်လို့လည်းပြောပါတယ်။ဒီတရင်ပအစောပိုင်းမှာပဲလွတ်လပ်စွာပြောဆိုခွင့်တက်ကြွလှုပ်ရှားသူကပြဆရာမောင်ဆောင်ခါအပေါ်တရားစွဲဆိုထားတာကိုရုပ်သိမ်းပေးဖို့လဲလွတ်ခွင့်ရေးလှုပ်ရှားအဖွဲ့ခွန်းဖွဲ့ပူးတွဲပြီးတောင်းဆိုခဲ့ကြပါတယ်။မောင်ဆောင်ခါအပေါ်အရေးယူတဲ့လှုပ်ရဟာလွတ်လပ်စွာဝေဖန်မှုတွေငြိမ်းချမ်းတဲ့ကန့်ကွက်ဆန္ဒပြမှုအပေါ်တိမခံနိုင်တဲ့မြမအစိုးရရဲ့လှုပ်ရကိုတက်တေပြတ်တရာရောက်တဲ့လှုပ်ရဖြစ်ကြောင်းလဲပူးတွဲကြေညာချက်မှာပါတဲ့ Foreign Asia အဖွဲ့အမှုဆောင်ဒါရိုက်တာရှာမီနီတက်ရှိနီကာလီမူတုကပြောဆိုထားပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။